အိန္ဒိယနိုင်ငံရှေ့မြောက်ပိုင်းမှာမုတ်သုံးမှုအပြင်းထန်ရွာပြီးရေကြီးတဲ့အတွက်လူ28ယောက်ထက်မနည်းသေဆုံးခဲ့ပြီဖြစ်ပြီးရွာပေါင်းများစွာသောလူတွေအိုးအိမ်ဆုံးပြီးတော့ထွက်ပြေးခဲ့ကြရပါတယ်။အာသန်ပြည်နယ်ကရွာပေါင်း 2,000 လောက်ရေနစ်မြုပ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီပြည်နယ်မှာရပ်ပေါင်းများစွာမိုးအပြင်းထန်ရွာခဲ့ပြီးတဲ့နောက်မြေပြိုကျတာတွေရေကြီးတာတွေဖြစ်ခဲ့တာပါ။ဒေသရင်းကအဓိကမြစ်ကြီးအတော်များများမှာမြစ်ရေရှမ်းတက်နေတဲ့အတွက်အိုးအိမ်ဆုံးထွက်ပြေးနေကြရတဲ့ရွာသားတွေဟာကုန်းမြင့်တွေနဲ့ရွက်ပြင်တဲတွေမှာနေထိုင်နေကြရပါတယ်။တချို့ဒေသတွေမှာကုညီထောက်ပံ့ရေးပစ္စည်းတွေအရန်ကိုနည်းနေတယ်လို့တာဝန်ရှိသူတွေကဆိုပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာ6သွေးမြေခွက်လေးတွေမှာရောက်နေတဲ့တချို့ရွာသားတွေအတွက်စားနပ်ရိက္ခာတို့တွေကိုပြစ်ချပေးခဲ့ကြရပါတယ်။အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းမကြသေးခင်ရက်တွေအတွင်းကမြေပြိုတာရေကြီးတာတွေဖြစ်ခဲ့တာကြောင့်လူအယောက်130ထက်မနည်းသေဆုံးခဲ့ရပါသေးတယ်။